အခုတော့ဒီနေ့သတင်းစာရှင်းလင်းပွဲကဘယ်အကြောင်းအရာကိုအဓိကထားပြီးလုပ်တာလဲရှင်
ကျွန်တော်တို့ဒီလွန်ခဲ့တဲ့စက်တင်ဘာလ၄ရက်ကတည်းကနေကျွန်တော်တို့ဆာဗေးကောက်ထားတာပေါ့နော်ကချင်းပြည်နယ်မှာပါတီတွေလာမယ့်နိုဝင်ဘာရွေးကောက်ပွဲမှာမဲရနိုင်မှုအခြေအနေမဲပြမှုပေါ့
ဟုတ်ကဲ့ရှင်
ဘယ်လိုရှိနိုင်တယ်လဲဆိုတဲ့အခြေအနေပေါ်မှာမူတည်ပြီးကျွန်တော်တို့ကဆာဗေးဝင်ထားတဲ့ဟာကိုအခုဒီအစီရင်ခံစာလုပ်ပြီးတော့ကျွန်တော်တို့ဒါတင်ပြခြင်းပေါ့နော်မဲဆန္ဒရှင်ရွေးချယ်မှုပေါ့နော်
ဒီအကိုတို့သူတေသနာစမ်းစစ်ချက်လေ့လာချက်အရာပေါ့ဘယ်လိုအချက်လက်တွေတွေ့ရှိပါသလဲရှင
်အထူးတပြည့်တော့ကျွန်တော်ကောက်တာတော့စုစုပေါင်း2480လူဦးရေအဲ့လောက်ကောက်တယ်မဲဆန္ဒရှင်အဲ့လောက်ကိုကောက်တယ်ဒါပြင်မြို့နယ်ကတော့6မြို့နယ်ပေါ့နော်ဗမောပါတယ်မိုးညင်းမိုးကောင်းဝိုင်းမော်မြချင်းနာပူတာအိုအဲ့ဒီမြို့နယ်6မြို့နယ်မှာကောက်တယ်ကျွန်တော်တို့တည်ချင်တာအဓိကဘာလဲဆိုတော့တစ်ကတော့ဒီမဲဆန္ဒရှင်တွေရဲ့သဘောထားအပေါ်မှာအခြေခံပြီးတော့ပါတီတွေမဲဘလောက်ရနိုင်ချေရှိတယ်ဆိုတဲ့အချက်ဒါတကယ်တော့ပြေးမဲ့ဟာတော့မဟုတ်ဘူးဒါမဲ့သူတို့ဘယ်ပါတီဘလောက်ပြေးကျင်ပါတယ်ဆိုတဲ့အပေါ်မှာမူတည်ပြီးကောက်ထားတဲ့ဟာပေါ့နော် vote share ပေါ့နောက်တစ်ချက်ကတော့ဒီမဲဆန္ဒရှင်တွေအမြင်ပေါ်မှာမူတည်တာနိုင်မဲ့ထင်ပါတယ်ဆိုတဲ့ဟာပေါ့အဲ့ဒါပြီးလာမဲ့ရွေးကောက်ပွဲမှာရေပါအစားဆုံးဒီရွေးကောက်ပွဲ electoral issueအဓိကဒီ၃ချက်ကပါလဲဆိုတော့ပါလဲဒီမဲဆန္ဒရှင်တွေထဲမှာနိုင်ငံရေးခံယူချက်ကဘယ်နိုင်ငံရေးခံယူချက်ကလွှမ်းမိုးမှုအများဆုံးလဲပေါ့
ကောက်ယူထားတဲ့အချက်လက်တွေအရဘယ်လိုတွေးရှိရလဲရှင
်တွေးရှိရတာကတော့ NLD ကသူက25ရာခိုင်နှုန်းကျော်နဲ့27ရာခိုင်နှုန်းအဲ့လောက်ကြားထဲမှာကျနိုင်တယ်သူမဲကကချင်ပြည်နယ်မှာသူရနိုင်ခြေရှိတာပေါ့နော်ဒါပြင် KSTB က16ရာခိုင်နှုန်းကျော်နဲ့သူက13ရာခိုင်နှုန်းကြားထဲမှာဖြစ်နိုင်တယ်တန်ခိုင်ရေးလက်ထိုးနေလို့ကောင်းမှာ16ကျော်နဲ့13အဲ့လိုဝင်းကျင်နာလီကြနိုင်တယ်သူကအဲ့ဒါတွေ့ရှိရတယ်အကုန်လုံးကိုခြုံငုံပြီးကျွန်တော်တုံးတက်လို့ရှိရင်တော့အဓိကကျွန်တော်တွေ့ရှိတာဘာလဲဆိုတော့ကချင်ပြည်နယ်မှာလာမဲ့နိုဝင်ဘာရွေးကောက်ပွဲမှာဘယ်ပါတီမှကမ်းပြိုညီပြိုအောင်နိုင်ဖို့အနေထားမရှိဘူးအဲ့ဒါတည့်အချက်ပေါ့
ဟုတ်ကဲ့
ဘာလို့လဲဆိုရာခိုင်နှုန်းတွေကမသိမရင်းတွေပဲများနေတယ်အဲ့လိုကြီးတစ်ခါတည်းတောင်ပြိုကမ်းပြိုပေါ့နော်အဲ့လိုပါတီကအနိုင်ရမဲ့အခြေအနေတော့မတွေ့ရှိရပါဘူးအဲ့လာမဲ့ရွေးကောက်ပွဲအလွန်မှာပေါ့နော်အဲ့ဖြစ်နိုင်ချေရှိတာတော့ညွန့်ပေါင်းအစိုးရဖြစ်လာမလားလို့ကျွန်တော်အဲ့ဒါတစ်ချက်လေးသုံးသပ်မိပါတယ်အဲ့ဒါအပြင်ဒေသခံပါတီတွေကသူကပြည်နယ်ပါတီပဲဖြစ်ဖြစ်လူမျိုးဆွဲလူမျိုးကိုအခြေခံတဲ့ပါတီတွေပဲဖြစ်ဖြစ်ကချင်ပြည်နယ်မှာအစိုးရဖွဲ့နိုင်မှုအလားအလာတော့မရှိပါဘူးဒီပါအစားဆုံးအချက်သုံးချက်ကနံပါတ်1ကတော့2008အခြေခံဥပဒေပြုပြင်ရေးဖြစ်နေပါတာဒုတိယရေပါအစားဆုံးကတော့စစ်မှန်သောဖက်ဒရယ်ပြည်ထောင်စုတည်ဆောက်ရေးနောက်ဆုံးအချက်ကတော့ငြိမ်းချမ်းရေးရရှိရေးအဲ့ဒီ3ခုကကချင်ပြည်နယ်မှာလူထုတွေကသူတို့ကနေတူကသူတို့ခံစားနေရတဲ့သူတို့ရဲ့ခံစားချက်ကိုရောင်ပြန်ဟတ်တဲ့အချက်သုံးချက်ကအဲ့ဒါဖြစ်ပါလေ
။ဟုတ်ကဲ့ရှင်။အကိုတို့အနေနဲ့ဒီလိုစစ်တမ်းမျိုးကိုဘာကြောင့်ကောက်ဖြစ်တာလဲရှင်
။ရွေးကောက်ပွဲလဲနီးလာတယ်။အဲ့ဒါကိုပါတီတွေကလည်းသူတို့အောက်ခြေမှာရှိနေတဲ့လူထုရဲ့သူ့ရဲ့အတံပေါ့ဒါကိုနားထောင်စီခြင်းနဲ့ကျွန်တော်တို့ကကချင်ပြည်နယ်မှာကျွန်တော်တို့ဒီအစိုးရလည်းပြည်ပွားရေးနိုင်ငံရေးလူမှုရေးမူဝါဒတွေချမှတ်ပြီးလှုပ်ဆောင်ရမှာဖြစ်ပါတယ်အဲ့လိုချမှတ်လာတဲ့အခါမှာကျွန်တော်တို့ချက်ချလက်ချနဲ့ဒီစနစ်တကျအချက်လက်တွေအဲ့လိုကောက်ခံပြီးတော့အစ်စ်ပါနီးကြပါတော့အဲ့သူတင်နာပြုထားတဲ့ကြလာတဲ့အဖြေတွေအပေါ်မှာမူတည်ပြီးအဲ့ပြည်သူတွေအတွက်တကယ်အကျိုးရှိတဲ့မူဝါဒတွေကိုရေးလာနိုင်အောင်ရေးချက်ကအဲ့ဒါပေါ့
ဟုတ်ကဲ့ရှင်ဒီနေ့သတင်းစာရှင်းလင်းပွဲမှာပါတီတွေက UEC ရောတက်တယ်ဆိုတော့လေဒီစစ်တမ်းအပေါ်မှာသူတို့တွေရဲ့မှတ်ချက်ကဘယ်လိုရှိသလဲရှင
် UEC ကတော့သူကဥက္ကဋ္ဌတက်တော့ဥက္ကဋ္ဌကတော့သူကတော့အများကြီးကြိုးဆိုပါတယ်ပါတီတွေအနေနဲ့ကတော့တချို့ပါတီတွေကြတော့သူတို့ရဲ့မဲကရနိုင်ချေနည်းတယ်ဆိုတဲ့အခါကျတော့နန္ဒလီစောတကတက်ချင်တဲ့ဟာမျိုးတွေလည်းရှိတာပေါ့သူတို့ကတော့ဒါအဲ့ဒါတော့အဲ့လိုရှိပါတယ်ဒါမှလည်းကျွန်တော်တို့ပြောတယ်ဒါကတော့ဒါအတီတော့အဲ့လိုတော့မယူဆစေချင်ဘူးလို့ကျွန်တော်တို့ကောက်ထားတာကစက်တင်ဘာလထဲမှာကောက်ထားတာလို့စက်တင်ဘာလထဲမှာတချို့ပါတီတွေကအဲ့ဒီနေရာတွေကိုတိုင်းမဆွဲနိုင်တဲ့အခြေအနေတွေလည်းရှိတာပေါ့
ဒီစစ်တမ်းကောက်ယူတာကအချိန်ဘယ်လောက်ယူခဲ့တာလဲရှင
်အာကျွန်တော်တို့၃ဘတ်ကျော်ပေါ့
အဲ့တော့ဒီစစ်တမ်းကရရှိလာတဲ့အချက်လက်တွေကဘယ်လောက်အထိခိုင်မာမယ်လို့အကိုအနေနဲ့ယူဆရတယ်ရှင
်။ရှင်ပြည်နယ်မှာနောက်ဆုံးရတဲ့ဟိုအချက်လက်ရဆိုရင်တော့သူကမဲဆန္ဒရှင်ပေါင်း၈သိန်းကျော်ရှိတယ်။ဒါပြင်ကျွန်တော်တို့မြို့နယ်ကလည်းအဓိကမြို့နယ်၆ခုယူတယ်။တချို့မြို့နယ်ဥပမာတနိုင်းတို့ဖက်ကန်တို့ဆိုရင်တော့ကျွန်တော်တို့မကောက်ဖြစ်ဘူး။ဒါပေမဲ့ကျွန်တော်တွက်ထားတာကတော့ statistic နည်းအရတော့95ရာခိုင်နှုန်းပေါ့နော်။အနည်းနဲ့အများတော့အဲ့လိုဖြစ်မယ်လို့ကျွန်တော်အဲ့လိုပဲစပါတယ်။
ဟုတ်ကဲ့ရှင်
တရားရခိုင်နှုန်းအဲ့လိုတော့မဟုတ်ပါဘူး95ရခိုင်နှုန်း confidence နဲ့2000ကျော်ကောက်ထားတယ်ဆိုတော့မဲပြမှုကတော့အနည်းနဲ့အများအဲ့လိုဖြစ်မယ်လို့ကျွန်တော်ယူဆတယ်ပေါ့
စစ်တမ်းကောက်တဲ့ရမုံငွေကြတော့အကိုတို့ဘယ်လိုရှာဖွေသလဲရှင
်ကျွန်တော်တို့ education network ရဲ့ fund ထဲကတုံးတာပါ
ဟုတ်ကဲ့ပါအကိုခုလိုဖြစ်ပေးတာကျေးဇူးတင်ပါတယ်ရှင
်ဟုတ်ကဲ့ကျေးဇူးတင်ပါ